ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကတ်တာရဲ့6ရက်ကြာစာပနာခန်းနာတွေကိုစာတိဂျော်ဂျီယာပြည်နယ်မှာစတင်နေပါပြီ။ဒီဇင်ဘာလ29ရက်နေ့ကကွယ်လွန်ညီမအသက်တရာရှိနေပြီဖြစ်တဲ့သမ္မတဟောင်းကတ်တာရဲ့စာပနာခန်းနာကိုတော့စာတိပလိန်းစ်ပြည်မှာစနေနေ့ဒေသစံတော်ချိန်7:15မိနစ်မှာစတင်ခဲ့တာပါ။ကမ္ဘာစစ်ကုံမှာဆက်စုနှစ်တွေနဲ့ချီစာနာမှုလုပ်ငန်းတွေနဲ့ဒီမိုကရေစီရေးအတွက်ကြိုးပမ်းခဲ့တဲ့သမ္မတဟောင်းရဲ့နိုင်ငံရေးပြသန်းမှုဘဝကိုထင်ရှားပြီးစာပနာခန်းနာကိုစတင်ခဲ့တာပါ။သမ္မတဘဝမှာအထူးလုံခြုံရေး secret service တာဝန်ယူခဲ့သူတွေကအကောင့်တွေကိုမြင်းထားပြီးမှချန်ရန်လိုက်ပါခဲ့ကြပြီးငွေစင်ဘဝကမိသားစုနဲ့အတူကြီးပြင်းခဲ့တဲ့ခြံပေးကနေလည်းစာပနာရှင်နဲ့ဖြတ်သန်းသွားခဲ့ပါတယ်။ဒီနောက်မှာတော့တချင်ကအုတ်ချွေးမှုဖြစ်နေရုံးဆိုင်ခဲ့တဲ့ပြည်နယ်မြို့တော် Atlanta ကိုစာပနာရှင်နဲ့ဆက်လက်ထွက်ခွာခဲ့တာပါ။သမ္မတဟောင်းကတ်တာရဲ့ရုပ်လောင်းကိုဝါရှင်တန်မှာအများပြည်သူကာရဝပြုနေအောင်ထားရှိနိုင်မှုအင်္ဂါနေ့မှာမြို့တော်ဝါရှင်တန် DC ကိုမတည်ခင်အထိတူတီထောင်ခဲ့တဲ့ကာတာပရီစီဒန့်ရဲ့စင်တာမှာထားရှိသွားမှာဖြစ်ပါတယ်ခင်ဗျာ။